twin cone license shout out muri low at the canta conzi pisi lay down joshi de natega conzi pisi tea ngazego twin cone license shout out mulobe twin imo soya baga pisho be like bare di pisho muriga leshi dotanide conze nongo jasin la naimala jasinide siwaigo umo naimo lo naime a chat chat pilimala so we timin jet dele shila bare now be dilumu pisho muga yama twin cone pogo longani po balauti dota la muri shimele suraguro view in yama bind the rind out me kaga longan shindi siga piola don't the chatigo suzi be timbia pita bare shim
နှစ်ထောင်တစ်ခုနှစ်ခုနှစ်ဇန်နဝါရီတရက်နေ့ကနေစပြီးအကျုံးဝင်မဲ့စပြီးအကျုံးဝင်မဲ့ဒီဖြေလျှော့မှုဟာအာဆီယံနိုင်ငံတွေမှာကျင့်သုံးလျက်ရှိတဲ့လုပ်ငန်းများအရလက်ရောညှိထွေဖြစ်စီဖို့တွင်းကုန်လိုင်စင်တွေကိုဖြေလျှော့တာဖြစ်တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဘက်ကပြောဆိုထားပါတယ်။ဒီဖြေလျှော့လိုက်တဲ့ကုန်စည်တွေမှာကော်ဖီ၊လက်ဖက်၊ဟင်းခတ်အမွေးအကြိုင်များ၊ များမော်တော်ယာဉ်များနဲ့ဆက်ဆက်ပစ္စည်းတွေပါဝင်ပါတယ်ဒီလိုဖြည့်လျှော့လိုက်တာနဲ့ပတ်သက်လို့မော်တော်ယာဉ်ဖြန့်ဖြူးရောင်းချရေးနဲ့ထုတ်လုပ်ရေးလုပ်ငန်းရှင်ဥက္ကဋ္ဌတဦးဖြစ်တဲ့ဒေါက်တာဆူထွန်းကတော့ဖြည့်လျှော့မှုကိုကြိုဆိုလိုက်ပြီးဒီဖြည့်လျှော့မှုအကျိုးဆက်ပုံမှာခုလိုမှတ်ချက်ပြီးပြောဆိုခဲ့ပါတယ
်ဒါတော့လည်းပြောရင်တော့ဘာမှတော့ဒီအတွင်းကလုပ်ငန်းပေါ်မှာတော့တိုက်ရိုက်တဲ့အမှုများရတော့မကြည့်ပါဘူးအဲကုမ္ပဏီအတွက်ဒီလိုတွင်းဝင်ပေးလိုက်တာလည်းမဟုတ်ဘူးအခုကြည့်ရဒီတက္ကသိုလ်ကတော့ကုမ္ပဏီတော့ဝုန်းနဲ့ကြုတ်ကြမှာမဟုတ်ဘူးနော်ကုမ္ပဏီတော့ကြာချက်စီရဲ့မြန်မာပြည်ရဲ့အကြောင်းအရာတစ်ချက်မှာကံကြီးရှင်ခေါ်ဆိုတာပါတယ်လူလာရပဲနဲ့ကုန်ကြပြီရှိနေတာအဲ့ချက်ကိုယူပါနေတယ်ဒါကိုကံကြီးရှင်ခေါ်ဆိုကြအောင်သူကစဉ်းစားတဲ့နေနဲ့လုပ်ပြီးတာဒီဘက်ဆန်ရှင်လွတ်လိုက်တာနဲ့အမေရိကန်ကကောင်းရင်ပေါ့ဒီတိုင်းနဲ့ပဲစုံသွားလို့ပြောလို့မရအောင်ပေါ့နော်အဲ့တဘောပါတယ်ဆက်လိုက်ကြတော့ကောင်းတာပေါ့နော်ဒါပေမဲ့တစ်ချိန်ပါတည့်နေတယ်ဆိုတော့ပြောနိုင်တယ်ပေါ့အခုလဲလို့ပဲပေါ့နော်ဒီအင်ဖို့နိုင်ရှင်ချော့ဖို့မလိုတဲ့ဟာတော့လည်းကျွန်တော်နေနေတာကြိုးလိုရပေါ့နော်ကြိုးလိုရ
2016-2019ဘဏ္ဍာနှစ်အတွင်းပို့ကုန်သွင်းကုန်လုပ်ငန်းရှင်များကိုပို့ကုန်152မျိုးနဲ့သွင်းကုန်166မျိုးတို့ကိုလိုင်စင်လျှောက်ထားဖို့မလိုပဲကုန်တယ်ကွင်ပြုထားတဲ့အပေါ်မှာကုန်တယ်မှုလုပ်ငန်းပုံပုံမြန်ဆန်ပြီးကုန်တယ်မှုလုံငွေပြတာကိုလျှော့ချနိုင်မယ်လို့စီးပွားကူတန်းရောင်းဝယ်ရေးဝန်ကြီးဌာနဘက်ကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိနိုင်ငံတွင်ငွေဈေးတန်ဖိုးတည်ငြိမ်မှုနဲ့ငွေကြေးလည်ပတ်မှုတွေမှာနိုင်ငံတွင်းငွေဈေးတည်ငြိမ်မှသာလူငွေပြဘတ်ဂျက်အပေါ်ဟန်တားနိုင်မယ်လို့သွင်းကုန်ပို့ကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဝင်းမြင့်ကတုံ့တက်ပါတယ်။
စင်းလုံးလိုက်ခြင်းငယ်ငယ်နေခြင်းဒါဟိုအရင်တော့ကတော့ဥမာပေါ့ကျွန်တော်တို့ကဟိုလမ်းကျင်းတောင်ရောက်တော့7လကျွဲ2လလောက်ကြာတယ်။ငွေရလဲချူပြီးကြာထားတယ်လေ။အစိုးကြီးရဲ့ချူရင်းရတဲ့သဘောမျိုးပေါ့လေ။အဲ့ဒါဆိုရင်တော့ကျွန်တော်တို့ကဘယ်လိုခေါ်မလဲ။ပုံကျင်းလုံးကြီးနေတာပေါ့။ပြီးခဲ့တဲ့ကာလလေးရပါပဲ။အဲ့လိုငွေချူပြရတာမရှိတော့လေ။ချူရင်းရတာမရှိဘူး။လိုင်းစင်းရလဲ1ရက်2ရက်အများဆုံးကြာ3ရက်ပေါ့လေ။အဲ့လောက်ဆိုကြပါတယ်။ဆိုတော့ပုံကျင်းလုံးကြီးနေတဲ့ကိစ္စကတော့ဒီလိုင်းစင်းငယ်ငယ်နေခြင်းနဲ့တော့ဒီမဆိုင်လေးကျွန်တော်နေနေကြိုးတင်ပါတယ်အဓိကတော့ကုန်စည်နှုန်းကြီးနေတာတော့တော့နိုင်ငံသားငွေလဲနှုန်းဆက်ချက်နဲ့ပဲဆိုင်ပါတယ်သူပြောမယ်ဆိုတော့ပမာငွေစံပိုးကြတာပေါ့ဒေါ်လာကြီးတက်တာဒီအထွေထွေကုန်စည်နှုန်းကြီးနေမှုရဲ့အဓိကအကြောင်းတရားပါပဲဟိုကုန်စည်နှုန်းဆက်တာအောင်လို့ဆိုတဲ့အိက္ခမှာတော့ဒီဒေါ်လာကြီးကိုဟိုဘလို့စီးနေအောင်ဆောင်ရွက်မလဲဆိုတဲ့အိက္ခပဲအဓိကကြတယ်လို့ကျွန်တော်နေတော့သိနေတင်ပါတယ်
လက်ရှိမှာတော့အမေရိကန်ဒေါ်လာတန်ဖိုးက2016ဒီဇင်ဘာအတွင်းမှာအမြင့်ဆုံးဈေးတဒေါ်လာမှာမြန်မာငွေ1400နီးပါးအထိဒေါ်လာတန်ဖိုးအပြောင်းအလဲဖြစ်ပေါ်ခဲ့ပါတယ်။ဒီလိုနိုင်ငံခြားငွေတန်ဖိုးတည်ငြိမ်မှုမရှိတာကလည်းလေးနှစ်ဆက်တိုက်ကြုံတွေ့ခဲ့ရတဲ့ကုန်သွယ်မှုလုံငွေပြခဲ့တဲ့အကျိုးဆက်တစ်ခုဖြစ်တယ်လို့ပညာရှင်တွေဘက်ကသုံးသပ်ထောက်ပြနေပေမဲ့အစိုးရဘက်ကဒါကိုကန့်တွဲနိုင်ခြင်းမရှိသေးပါဘူး။စံစဝါပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးတောင်ဝင်းကတော့ဒီဖြေလျှော့မှုအပေါ်မှာခုလိုသုံးသပ်သွားပါတယ်
။ဒီပြည်တော်ကတော့နံပါတ်1ငွေစည်းညီဖြစ်နေတယ်။အဲ့ဒါကတော့ရုပ်တိုင်ဆွမ်းလမ်းကြီးပေါ်လာနေတယ်။အဲစကင်းကောင်းတဲ့ဘောင်းကမရှိပါဘူး။ဒါပေမဲ့ process တွေကဝေလာရတယ်နော်။ကျွန်တော်လုပ်ငန်းလုံးဝရပြီဆိုတော့တော်တော်တက်တာဖြစ်လာတာပေါ့။အဲ့ဒါလေးကတော့မဆိုးပါဘူး။
လက်ရှိမှာတော့အစိုးရရဲ့ထုတ်ပြန်ထားတဲ့စည်းရင်းတွေအရ2016-2019ဘဏ္ဍာနှစ်ဒီဇင်ဘာပထမပတ်အထိမြန်မာနိုင်ငံတွင်းနိုင်ငံသားယင်းနှီးမြှုပ်နှံမှုဝင်ရောက်လာတဲ့ပမာဏဟာအရင်နှစ်ကာလတူထက်ဒေါ်လာတန်း1000ခန့်လျော့နေနေလျက်ရှိပါတယ်။ဒီလိုလျော့နေလာတာကလည်းနိုင်ငံတွင်းငွေကြေးစည်းကွက်တည်ငြိမ်ခြင်းမရှိတာကြောင့်နိုင်ငံသားယင်းနှီးမြှုပ်နှံမှုတွေတွန့်ဆုတ်တာဖြစ်တယ်လို့ပညာရှင်တွေကတုံ့သက်လျက်ရှိပါတယ်ရှင်။